ယူကရိန်းတပ်တွေဝင်ရောက်လာတာကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ရုရှားတောင်ပိုင်းကကတ်စ်ဒေသမှာဒေသခံ 9,600 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တယ်လို့ရုရှားစုကဒေသဆိုင်ရာအရေးပေါ်ဝန်ကြီးဌာနကပြောပါတယ်။ယူကရိန်းရုရှားနယ်စပ်မှာရှိတဲ့ကတ်စ်ဒေသတွေကိုယူကရိန်းတပ်တွေဒီသတင်းပတ်ထဲဝင်ရောက်လာတာဖြစ်ပါတယ်။ထောင်နဲ့ချီတဲ့ယူကရိန်းတပ်သားတွေဟာရုရှားပိုင်းနဲ့အတွင်းပိုင်း12မိုင်လောက်အထိကိုထိုးဖောက်ဝင်ရောက်လာတာဖြစ်ပြီးအဲ့ဒီမှာရုရှားတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒါက2022ယူကရိန်းကိုရုရှားကျူးကျော်တဲ့စစ်ပွဲစခင်ကစပြီးတော့ရုရှားပိုင်းနဲ့ထင်းယူကရိန်းရဲ့အကြီးမားဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ဒီရေးပေါ်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ဘေးလွတ်ရာကိုပြောင်းရွှေ့ရသူတွေကတ်စ်ဒေသမြောက်ဖက်86မိုင်กว่าကအော်ရီယယ်မြို့ကိုရောက်လာတာပြသထားပါတယ်။နောက်ထုတ်ပြန်တဲ့ဗီဒီယိုတစ်ခုမှာတော့ခုံလုံးမှုလာရောက်သူတွေကိုစိတ်ပညာရှင်တွေကအကူအညီပေးနေတာကိုပြသထားတာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းယူကရိန်းတပ်တွေဟာရုရှားပိုင်းကတ်စ်ဒေသမှာထိုးစစ်ဆင်နေကြောင်းအတည်ပြုခဲ့ပြီးရှေ့တန်းချင်းတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။